ဆရာတော်အရှင်ဖျားဦးဇော်တိကနဲ့ဟာဒီဝေလင်တို့ VOA မြန်မာပိုင်းကကြိုးဆိုပါရခင်ဗျာအခုဒီကိုလာရတာကတော့ဘယ်အဖွဲ့အစည်းကိုကိုစားပြုပြီးလာကြတာလဲဖျားအရှင်ဖျား
ဘုံဘုံကတော့ဟိုလိုဘယ်အဖွဲ့အစည်းရဲ့ကိုစားရဲ့လို့မှမဟုတ်ဘူးပါဘူးဟိုဘုံကြီးကတော့ဒီတန်ခါလောကပေါ့ဗုဒ္ဓဘာသာတနိုင်ငံလုံးအနေနဲ့ဘုံကြီးကိုစားသဘောပါပဲ
ဟုတ်အဲ့ဒါကဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ထဲမှာပါတယ်ပေါ့အဖွဲ့ဝင်
ဘုံဘုံကဟိုလိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ထဲမှာလည်းပါတယ်လို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့လို့ဘုံကြီးကအခုလောလောဆယ်မှာပါဝင်တာကတော့ဟိုပဋိပက္ခဖန်တီးမှုကြိုတင်ကာကွယ်ရေးအဲကော်မတီထဲမှာဘုံကြီးနိုင်ငံအဖြစ်နဲ့ပါပါတယ
်ဟုတ်ကဲ့ဦးလင်အောင်ခင်ဗျာ
ကျွန်တော်အစ္စလာမ်ဓမ္မဘိတ်မှာဦးဆောင်စော်ရေးမှုပါနောက်ပြီးတော့ကျွန်တော်တို့ Religions for Peace ဘာသာပေါင်းစုံငြိမ်းချမ်းရေးဆိုတဲ့အဖွဲ့ရဲ့ co-founder ဟိုထူထောင်သူတွေများတဲ့မှာကျွန်တော်လည်းပါပါတယ်ခင်ဗျာအဲ့ဒီအဖွဲ့နှစ်ဖွဲ့ကိုကိုယ်စားပြုပြီးလာပါတယ
်ဆိုတော့အခုလာရရည်ရွယ်ချက်ကတော့ဘာသာပေါင်းစုံချစ်ကြည်ရေးအတွက်ဒီမှာလာရောက်ပြီးတော့
ဟုတ်ပါတယ်ကျွန်တော်တို့ကိုပေးလိုက်တဲ့ topic လေးရှိပါတယ်เนาะကျွန်တော်တို့လာတာလေအမေရိကန်နိုင်ငံအစိုးရရဲ့ဒီဧည့်သည်တော်များဖလှယ်တယ်လို့ပြောမလားမသိဘူးเนาะ international visitorInternational Leader Visitor Program ဆိုပြီးတော့အဲ့ဒီအစီအစဉ်ရဲ့အစိတ်ပိုင်းနေလာတာပါလေးလာဖို့အတွက်ကျွန်တော်တို့ပေးထားတဲ့ topic ကတော့ tolerance and diversity သီးခံမှုနောက်အပြန်အလှန်နားလည်မှုအဲ့ဒါဒီကျွန်တော်တို့မတူကွဲပြားတဲ့လူအစုအဝေးမှာပေါ့လေ tolerance and diversity in multi ethical society နောက် ethnic ဟိုလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံတစ်နိုင်ငံမှာရှိတဲ့မတူကွဲပြားမှုများကိုဘယ်လိုကျွန်တော်တို့နားလည်မှုတွေပေးပြီးတော့ဒီစောင့်နေတယ်ဆိုတော့လေးလာဖို့ဆိုတော့ခေါင်းစဉ်နဲ့ကျွန်တော်တို့လွှတ်လိုက်တာပါ
ဟုတ်ကဲ့ဆိုတော့မြန်မာပြည်မှာလည်းဒီလိုဘာသာပေါင်းစုံချစ်ကြည်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့သိရပါတယ
်ဟုတ်ကဲ့ပါ
ဆိုတော့ဆရာတော်ဖရာကောဦးရလူတွေကောဒီထဲမှာပတ်သက်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့မြန်မာနိုင်ငံရဲ့အဲ့ဒီလုပ်ငန်းဟာဘယ်လောက်ထိခီးပေါက်နေပါလဲခင်ဗျာအရှင်ဖရာအမြင်နဲ့ပြောရင်ဘာသာပေါင်းစုံချစ်ကြည်ရေးလုပ်ငန်းဟာ
ခီးပေါက်ပါတယ်ဟိုအခုဟိုအရင်ငါနဲ့ဆိုင်ပေါ့နော်အခုတင်းမာမှုတွေလျော့ပါသွားတယ်တင်းမာမှုတွေလည်းလျော့လာတယ်ပေါ့နော်နောက်ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်မှုလေးတွေလည်းနည်းနည်းပါးပါးတိဆောက်လာနိုင်တယ်ပေါ့အဲဘုန်းကြီးနေနေတော့ခီးရောက်တယ်လို့ထင်ပါတယ
်ဦးလင်းကရောဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာတော့မြန်မာနိုင်ငံကငကိုတွေကဘာသာပေါင်းစုံလူမျိုးပေါင်းစုံနေခဲ့တဲ့နိုင်ငံကျွန်တော်တို့မှာဒီသဟဇာတဖြစ်မှုဟာတမိုင်းနဲ့အတူရှိခဲ့ပါတယ်အဲ့တော့တမိုင်းတကွေမှာဒီလိုပြဿနာဖန်တီးခြင်းတဲ့လူတွေကဘာသာရေးကိုခုတုံးလုပ်ပြီးတော့အတုံးချခဲ့တဲ့အခါမှာအခုနပြောသလိုမသိနားမလဲတဲ့အောက်ခြေလူသားသားများဟာတခါတလေနားယောင်သွားတတ်ပါတယ်အဲ့ဒီနားယောင်မှုပေါ်မှာအမျက်ထုတ်ပြီးတော့ကပြဿနာဖန်တီးနေတဲ့အတွက်ဖြစ်နေတဲ့ပြဿနာဟုတောင်မှကျွန်တော်တို့အနေနဲ့ဒါဘာသာရေးပြဿနာလို့မမြင်ညင်ပါဘူးเนาะနိုင်ငံရေးအမျက်ထုတ်ခြင်းတဲ့လူတွေရဲ့
ဖန်တီးမှုအော်အဲ့တော့ဒီလူဖွဲ့စည်းနှစ်ခုအကြားမှာသင်တို့လောက်နည်းနည်းဆိုင်ဆိုင်ကွာလို့မရှိဘူးလို့ယူဆတဲ့သဘောပေါ့
အဲမရှိဘူးလို့ပြောလို့ရတယ်သို့တော်လည်းပဲတချို့သောကျွန်တော်တို့ဘယ်လိုခေါ်မလဲဆို ultra nationalist ပေါ့နော်အမျိုးသားရေးစိတ်အင်မတန်ပြင်းထန်တဲ့အုပ်စုတစုရှိတယ်သူတို့ကလည်းကိုယ့်အမျိုးသားကိုဟိုနိုးကြားရေးအတွက်လုပ်နေတာရိုးသားသားလုပ်နေတာပါအဲ့ဒီပုံကိုယ်တွေကိုလည်းအသုံးချသွားတယ်ဘာသာရေးသမားတွေကိုအသုံးချတယ်လို့နောက်တစ်ခါဒီကိုယ့်ဘာသာနဲ့ပတ်သက်၍ဟိုအိုအမှန်တန်ကိုချစ်မြတ်နိုးကြတဲ့ပုဂ္ဂိုလ်များအနေနဲ့ကလည်းပဲဟိုဘာသာအယူအဆများနဲ့ပတ်သက်ပြီးတော့ကယုံကြည်မှုများဟာဖြင့်တခြားဘာသာမျိုးပေါ်မှာတမျိုးအမြင်နေရှိကြတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေကိုလည်းအသုံးချကြတယ်
။ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံရဲ့မျိုးချစ်စိတ်မျိုးသားရေးစိတ်ကြထဲမှာဘာသာရေးဟာဘလောက်အရေးကြီးပါသလဲ။တချို့ဒီနိုင်ငံတွေမှာဆိုတော့အမျိုးသားရေးစိတ်ကြဆိုတာဟာနိုင်ငံသားဖြစ်မှုကိုအခြေခံတဲ့ civic nationalism ခေါ်မှာပေါ့အဲ့ဒါကျွန်တော်မြန်မာလူမျိုးတွေမှာကတော့ဟို YNB ခစ်ကြအမျိုးဘာသာသာသနာဒါဗုဒ္ဓဘာသာမြန်မာလူမျိုးဖြစ်ဖို့အတွက်ဗုဒ္ဓဘာသာဖြစ်ရမယ်မြန်မာလူမျိုးစစ်စစ်ဖြစ်ရမယ်ဆိုတော့အစင်လာရှိလာတဲ့အမျိုးသားရေးစိတ်ဓာတ်အဲ့ဒီစိတ်ဓာတ်ထက်အခုနည်းနည်းပွားပွားများတွတ်တက်ပြီးတော့ဒီတွတ်တက်တဲ့ဒီမိုကရေစီနိုင်ငံတွေမှာလို့ခေါ်လေနိုင်ငံသားဖြစ်ရင်ဘယ်လူမျိုးဖြစ်ဖြစ်ဒီနိုင်ငံကိုချစ်မြတ်နိုးရမယ်သစ္စာရှိရမယ်ဆိုတော့အမျိုးသားစိတ်ဓာတ်အဲ့ဒီစိတ်ဓာတ်မျိုးဖြစ်လာဖို့အလားအလာရှိပါလားဗျာ
ဘုံဘုံအမြင်ကတော့တဖြည်းဖြည်းတော့ဖြစ်လာမှာပါဒါပေမဲ့လို့ဒီလိုသင်တန်းတွေလည်းအများကြီးပေးရအောင်မယ်အဲနောက်ပြီးဒီလိုခုတခါကြီးပြောတဲ့ topic မျိုးကိုခေါင်းစည်းတင်ပြီးတော့ဟိုဆွေးနွေးပွဲတွေများများလည်းလုပ်ရအောင်မယ်အဲ့လိုဖြစ်လာအောင်လည်းပဲဘုန်းကြီးတို့စူးစမ်းမယ်လို့တော့အခုဘုန်းကြီးတန်တာမှာတော့စိတ်ထဲမှာရှိနေတယ်ပေါ့အ
ဲ့ဆွေးနွေးပွဲလို့ရင်လက်ခံမှာမလားဗျာဂဲမိုးတွေရောအောင်
လက်ခံနိုင်ပါတယ်ဘုန်းဘုန်းတို့ပေါ့နော် ဒီလက်ခံတဲ့နီးတွေနဲ့ပေါ့ဟုတ်လားဟိုဘုန်းကြီးတို့ကညဉ့်ညမ်းစီရှင်တာပဲဘုန်းကြီးတို့ရဲ့အမြင်ကတော့ဒါဗုဒ္ဓတရားဟောတာလည်းရှိတယ်လက်ရှိအပြင်ဘုန်းကြီးတို့ကလည်းဗုဒ္ဓတရားကိုယုံကြည်တယ်လက်ခံကျင့်သုံးနေတယ်ဆိုတော့ဟိုဘုန်းကြီးတို့ခေါင်းထဲမှာဟိုလူမျိုးဆိုတာမရှိပါဘူးဟုတ်လားတယုတ်ကလာရှမ်းကချင်ကရဆိုတာမရှိပါဘူးလူသားဟာလူသားလိုပဲဘုန်းကြီးတို့မြင်ပါတယ်ဒါဗုဒ္ဓကလည်းပဲဒီလိုပဲဟောပါတယ်ဒါမှမဟုတ်အဲ့ဒီအားလုံးရဲ့ငြိမ်းချမ်းမှုရဲ့အဲအကြောင်းရင်းအဆုံးပန်းနိုင်ကတော့မေတ္တာတရားပါပဲအားလုံးကမေတ္တာတွေကိုထားကြမယ်ဆိုရင်ဟိုကိုယ်ပိုင်ကိုယ်ပိုင်ငြိမ်းချမ်းရေးတွေရလာကြမယ်ကိုယ်ပိုင်ကိုယ်ပိုင်ငြိမ်းချမ်းရေးကိုစီကိုစီရသွားပြီဆိုရင်အားလုံးကပြန့်နှံ့ပြီးတော့ခုနကတခါကြီးပြောတယ်ပေါ့နော်ဟိုတယောက်တယောက်နားလည်ပြီးတော့ငြိမ်းချမ်းမှုရလာမယ်လို့ဘုန်းကြီးကမျှော်လင့်ပါတယ
်ကျေးဇူးပါဗျာဟုတ်ပြီအဝိလင်ခင်ဗျာအခုနိုင်ငံတကာမှာကြည့်မယ်ဆိုရင်ပေါ့လေဒီတချို့ကလည်းဒါ clash of civilization ပေါ့ဘာသာရေးစေပြီးတဲ့နောက်မှာဘာသာရေးမွတ်စလင်ဘာသာနဲ့တနေ့ဘာသာတွေနဲ့ပြည်ပခါဖြစ်တယ်မွတ်စလင်တွေကပို့ပြီးတော့အဆက်တစ်ပို့ဖြစ်လာတယ်
ဟုတ်ကဲ့
အခုခါမှာကမ္ဘာမှာနိုင်ငံတကာမှာဓာမျိုးတွေတွေ့လာတယ်လို့ဆိုပါတယ်
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံမှာအခုဖြစ်တဲ့ဒီ communal violence တွေမှာတော့ဒီနိုင်ငံတကာရဲ့ကြက်ရက်ခတ်မှုတစုံတရာပါတယ်လို့များမထင်ဘူးလားခင်ဗျာ
အဲအတွေးခေါ်တွေမှာတွေပေါ့ပါနိုင်ပါလေဒီသို့တော်လည်းပဲအခုကျွန်တော်တွေ့ခဲ့သမျှပေါ့နော်ပြည်တွင်းမှာရောပြည်ပမှာရောပညာတတ်လူတန်းစားတွေရောအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေမှာရောဘာကိုခွဲမြင်တတ်လဲဆိုရင်ဘာသာတိုင်းမှာ diversity ရှိတယ်ဘာသာတိုင်းမှာယုံကြည်မှုများသည်တပြင်းညီတည်းမဟုတ်ပဲねဒီဘာသာတရားများကိုအတိတ်ပဲဖွင့်ဆိုတဲ့ဖွင့်ဆိုမှုမတူညီမှုများရှိကြတဲ့အတွက်ကြောင့်မြည်သည့်ဘာသာမှာဆိုအဲ့ဒီလိုဟိုအစွန်းထွက်တဲ့ပုဂ္ဂိုလ်များရှိသလိုသာသနာရဲ့စစ်မှန်သောမြေစိမပရိပဒါအလေအလတ်လမ်းကိုလိုက်တဲ့လူတွေရှိကြတယ်ဆိုတာဘာသာတစ်ခုတည်းကိုပဲကွက်ပြီးတော့မိမောင်းထိုးမပြပဲမယ်ဘာသာအသီးသီးမှာရှိနိုင်နေဆိုတဲ့အရှိတရားကိုလက်ခံနိုင်တဲ့အတွက်ကြောင့်ဒီ Huntington ရဲ့ Clash of Civilization ကမအောင်မြင်တော့ဘူးနဲ့ Clash of Ignorance ပဲဖြစ်ပါတယ်ဒါဟာအသိပညာမဲ့သူများရဲ့ထိတ်တိတ်တွေ့မှုပါပဲ
ဟုတ်ကဲ့နောက်ဦးရင်စောစောပြောတဲ့အထက်မှာဒီအယူဒီအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့လူတို့ကိုအဆုံးချပြီးတော့လှုံ့ဆော်တဲ့လူတွေကလုတယ်လို့ဆိုတယ်။ဆိုတော့တရားဥပဒေထွန်းကားနေတဲ့နိုင်ငံပါညာပြောနေရတဲ့အနာပိုင်တွေအဲ့ဒီလိုဖော်ထုတ်ပြီးတော့ဘာကြောင့်အရေးမယူနိုင်တာလဲ။သူတို့မို့ဒီလူတွေဟာအနာပိုင်တွေအထက်မှများပတ်ရုပ်တဲ့လူတွေဖြစ်နေဘူးလားလှုံ့ဆော်တဲ့လူတွေပဲလို့မြင်ပါလေခင
်ဗျာ။ကျွန်တော်ဒါကိုလည်းတစ်ခေါက်ကဖြေဖူးပါလေလေ။ဒါသူကျွန်တော်ကင်တွယ်တဲ့ဤပုံစံချင်းမတူလို့နဲ့တူပါလေ။နော်။ဒါကိုဘယ်လိုပြေပြောင်းအောင်လုပ်ရမလဲဆိုတာ။ဥပမာဆိုလို့ရှိရင်ကျွန်တော်ဒီကိုထွက်မလာခဲ့တဲ့ဈေးကြီးမှာပဲ။ဥနေမျိုးဝေကကုရ်အန်ကိုဘန်လုပ်ဖို့ဆိုပြီးတော့เนาะသူဟိုလောက်ထားတဲ့ဟိုဆွဆွဲထားတဲ့ဆွဆွဲကျ28ခုကိုကျွန်တော်တို့သတင်းစာစတင်းလဲမွဲလောက်ပြီးဖြည့်ရှင်းပါတယ်ဖြည့်ရှင်းတာကကျွန်တော်ဥနေမျိုးဝေကိုဖြည့်ရှင်းတာမဟုတ်ဘာကြောင့်လဲဆိုတော့ဒီလူကလူညက်မဟုတ်ဘူးသူမေးထားတဲ့မေးခွန်းတွေကအောက်ကကိုးကားထားတာနဲ့ဘာမှမဆိုင်ဘူးဆိုတော့သူကိုယ်တိုင်သိတယ်သို့တော့ရိုးသားသောပြည်သူများဟာနားယောင်သွားမယ်ဆိုပြီးတော့ကျွန်တော်တို့ကဖြည့်ရှင်းမှုကိုလုပ်ရပါတယ်အဲ့တော့ဘယ်လိုနည်းနဲ့ကျွန်တော်တို့ကဒီပြိပက်ခါကိုညင်းညာအောင်လုပ်မလဲဆိုရင်အဲ့ဒီလိုဖန်တီးတဲ့လူတွေကိုအေးအေးယူချုပ်ကင်တာလေပြည်သူတွေကိုနားလည်လာအောင်ပညာပေးလိုက်မယ်ဆိုရင်ရေရှည် sustainable ကျွန်တော် solution ရသွားလိမ့်မယ်နောက်ထပ်တို့ခြေထိုးလို့မရတော့ဘူးမြောက်ပင့်ပေးလို့မရတော့ဘူးတွေးခွဲလို့မရတော့
ဘူးဒါကြောင့်အဲ့လိုအဲ့လူတွေကိုအေးအေးမြူတာလေဥနေမျိုးဝေတင်ပဲလားကျွန်တော်သိချင်တာကဒါထက်အေးကြီးတဲ့လူတွေအနာပိုင်းနဲ့ကင်လို့တွယ်လို့မရတဲ့လူတွေမြောက်ပေးနေတာနေတဲ့ထက်မှများပါနေရလို့လား
အရင်တစ်ခေါက်က VOE မေးတုံးကလို့ပဲကျွန်တော်ဖြေရမယ်ဒီလူတွေ hero ဖြစ်သွားရင်ပူဆိုးသွားမယ်အဲ့တော့သူတို့ hero အဖြစ်မခံမဲနဲ့ die a natural death ပေါ့လေသူဟာသူတို့ရဲ့မမှန်ကန်လွဲမှားသောအယူဆများသည်တဘာဝအတိုင်းတိုင်းကိုသူကကြဆုံးပျက်စီးသွားမယ်အများပြည်သူရဲ့ထောက်ခံခြင်းမခံရဘဲနဲ့ပြည်သူကအလိုလိုဝိုင်းကျင်လိုက်လို့ရှိရင်သူတို့ရဲ့အတ္တမဝါဒအသက်ဆုံးရှင်မှာမဟုတ်ဘူးဆိုတာဒီနည်းကိုကျင့်သုံးနေတယ်လို့ကျွန်တော်တို့ဒီလိုပဲအကောင်းမြင်ယူဆပါတယ
်သာမန်လူပုဂ္ဂိုလ်တွေမကဘူးဘုရားစာပေကျမ်းကနှန်းဆက်တဲ့ပုဂ္ဂိုလ်တွေကလည်းဥဆောင်ပြီးတော့သူတို့ကတော့အမုန်းတရားတွေဟောတယ်ဆိုပြီးတော့နိုင်ငံတကာသတင်းတွေကလည်းပြောကြပါတယ်သူတို့ပြောတဲ့အခါမှာဘာသာတရားအချင်းချင်းမုန်တီးအောင်မုန်တီးကြစက်ကြလို့တော့မပြောဘူးပေါ့ဒါပေမဲ့သူတို့မပြောတော့လဲကံရရှိတယ်ပေါ့လားမပြေတော့လဲသူတို့အဲ့လိုပြောလိုက်တဲ့အတွက်တကယ်ပဲပြည်သူတွေစိတ်ထဲမှာတင်းမာတဲ့သဘောထားဖြစ်ကုန်တယ်လို့လည်းပြောကြပါတယ်အဲ့ဒီဟာကသံဃာအဖွဲ့အစည်းနဲ့ထိန်းသိမ်းလို့မရဘူးလို့ဗျာ
ရပါတယ်တခါကြီးကူလည်းပဲထိန်းလည်းထိန်းနေကြတယ်ထိနေကြရဲဆိုတော့ခုဘုန်းကြီးကိုနိုင်ပါဝင်ပြီးတော့ပြုလုပ်နေတယ်ပေါ့เนาะဒီဟိုဟိုကျိုတင်ပฏิပက္ခဖန်တီးမှုကျိုတင်ကာကွယ်ရေးကော်မတီဆိုတာကိုမန္တလေးမှာရှိတာလေအဲအဲ့ဒီအဖွဲ့ထဲမှာဘုန်းကြီးပါဝင်ပြီးလုပ်နေတာကိုကအဲ့ဒီလိုပฏิပက္ခဖန်တီးမှုတွေအဲကောလာလာလုပ်မှုတွေ ဟိုလိုပြောဒီလိုပြောပြောမှုတွေအဲ့ဒါမှဟိုဘုန်းကြီးဖြစ်စေကျောင်းသားတွေဖြစ်စေပြည်သူကဖြစ်စေအဲ့လိုကောလာဟလတွေကိုဘုန်းကြီးတို့ဇင်းမြစ်ကိုလိုက်တယ်လိုက်ပြီးတော့အဲ့ဒီပုံကိုတွေကိုဖြည့်ရှင်းတယ်အဲမဟုတ်မမှန်တဲ့ဟူဆိုရင်လည်းမဟုတ်မှန်တဲ့အကြောင်းကိုများများဖြည့်ရှင်းပေးတယ်ပေါ့နော်အဲအဲ့လိုကုလောလောဆယ်ဘုန်းကြီးတို့လုပ်နေပါတယ
်ဆိုတရားပွဲတွေလုပ်ပြီးတော့ဟောတဲ့ကိစ္စတွေပေါ့ဗျာအဲ့ဒါကို
တရားပွဲတွေလုပ်ပြီးတော့ဟောတဲ့ကိစ္စတွေကတော့ဟိုလိုပေါ့အဲတချို့ခုနကလို့ပေါ့နော်ဒီဟိုဘာတော့အမြင်ကျင်းတဲ့ဒီဟိုဓမ္မဂတိကမျိုးပဲဟောတာပါဒီလိုအမြင်ကျဲတဲ့ဟိုဓမ္မဂတိကတွေကတော့အဲ့လိုမျိုးသားရေးစိတ်ဓာတ်ကိုတာဥတီပြီးတော့မဟောကြပါဘူးဒါဘုန်းကြီးအမြင်ပေါ့နော်ဘုန်းကြီး
အမြင်ကျင်းတဲ့အဲ့ဟောတဲ့ဓမ္မဂတိကတွေရောတန်ခါအဖွဲ့စည်းအနေနဲ့တန်ခါနာဂသာသနာပိုင်ပုဂ္ဂိုလ်များအနေနဲ့ဘာမှထင်းချုပ်လို့မဖြစ်နိုင်ဘူးလားဗျာ
အဲထိလဲထင်းချုပ်နေပါတယ်ဘုန်းကြီးအမြင်ပေါ့နော်အဲဟိုဒီလိုတိတ်ခွေတွေကိုဟောပြီးပြီဆိုရင်ပို့ရတယ်သက်ဆိုင်ရာတန်ခါနိုင်ရကအဖွဲ့အစည်းကိုပို့ပေးရတယ်အဲသက်ဆိုင်ရာတန်ခါနိုင်ရကအဖွဲ့အစည်းအနေမှာဒီဟာဒီတရားကတော့လူမျိုးရေးပฏิပက္ခဖြစ်နိုင်တယ်ဆိုရင်ဖြစ်နိုင်တယ်ပေါ့နော်အဖြစ်နိုင်လေဆိုသတိပေးတာတွေပေါ့
ဓမ္မဆက်ပါအာနဇက်တော့မပါဘူးပေါ့
အာနဇက်တော့ခုချိန်ထိလောက်တာမတွေ့ဘူးသေးဘူးဓမ္မဆက်ကတော့အဲ့လိုခုလောက်နေပါတယ
်ဟုတ်နောက်ဒီပြင်မမှာဘာသာရေးနဲ့သက်ဆိုင်တဲ့ပฏิပက္ခတွေဖြစ်မလာခင်ရခိုင်မှာဖြစ်ပါတယ်အဲ့ဆိုတော့ပြင်မမှာဖြစ်တဲ့ပฏิပက္ခရခိုင်မှာဖြစ်တဲ့ပฏิပက္ခနဲ့ပြဿနာဘယ်လောက်ဆက်နွယ်နေပါလဲဦးလေ
ကျွန်တော်စိတ်တင်တော့နောက်ကကြိုးကိုင်းနေတဲ့လူတွေကပုံစံတစ်ခုတည်းပဲနော်ရခိုင်မှာဖြစ်တဲ့ကိစ္စကလည်းပဲဒါဟာရာဇဝတ်မှုတစ်ခုပါအင်တာန်ကိုဆက်ဆုပ်ဖွဲ့ရကောင်းတဲ့ရာဇဝတ်မှုတစ်ခုပါနော်ဒီရာဇဝတ်မှုတစ်ခုကိုကျူးလွန်ခဲ့တဲ့ပုံမှာစောင့်ကြည့်ပြီးတော့အမျက်ထုတ်ချင်တဲ့လူဟာဒါကိုအသုံးချသွားပါတယ်နော်အဲ့တော့ပြည်မမှာပါဖြစ်လာပြီဆိုတဲ့အခါကျတော့ဒါဟာကျွန်တော်တို့တစ်ဖက်နိုင်ငံကကူးလာတဲ့ပြဿနာတို့နော်အဲ့ဒီလိုရခိုင်ပြည်မှာပြောတဲ့အကြောင်းပြချက်မျိုးပြောလို့မရတော့ဘူးအဲ့တော့သူတို့အနေနဲ့ဖန်တီးကျင်တာဘာသာရေးနှစ်ခုရဲ့ထိတိုက်တွေးမှုဆိုတဲ့ပုံစံဟိုအစ္စလာမ်ကိုဘာသာအနေနဲ့ကိုတိုက်ခိုက်မှုဆိုတဲ့ပုံစံဖြစ်လာအောင်မွတ်စလင်တွေကိုလည်းတွေးကြွလာအောင်အခုနောက်ပြောတဲ့လှုံ့ဆော်မှုတွေလုပ်ပြီးတော့ကထိတိုက်ဖြစ်လာအောင်ဒါတနည်းအားဖြင့်တော့မတည်ငြိမ်မှုတစ်ခုကိုဖန်တီးဖို့အတွက်အသုံးချတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါလေအသုံးချတဲ့ pattern တွေစနစ်တွေကလည်းပုံစံတွေကလည်းတွန်းနေပါလေခင်ဗျာ
ဆိုတော့အခုအဲ့လိုပြည်မမှာပြိပခပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာတွေမိသီလာတို့လူလာဆူတို့လူနေရာတွေမှာမွတ်စလင်အတိုင်းအဝိုင်းအနေနဲ့အရင်လိုသူတို့နေတန်ရပြီလားခင်ဗျာစိတ်ချလက်ချအန်ဒီအကြောက်တရားကင်းမဲ့စွာအရင်လိုပဲအချင်းချင်းဒုဖွဲ့သူတွေကုကုသံရံဝယ်ဆက်ဆံပြီးတော့ပြန်လဲပြီးတော့ပုံမှန်ဖြစ်နေပြီလား
အပြေမမှာတော့ငခုတဲကိုကပါတဲ့လူတွေကဟိုမြို့တွင်းကလူမပါဘူးလို့မပြောဘူးနော်ပါပါတယ်ခုနပြောတဲ့ radical elements တွေပါတာပေါ့နော်အစွန်ရောက်တဲ့ elements တွေပါမယ်နောက်ပြီးပစ္စည်းလုံးမဲ့လူတွေကိုလည်းမြှောက်ပြန်ပြတဲ့အခါကျတော့ယောနီနီးဆက်ကပုံကိုယ်တွေပါပါတယ်ဟုတ်ပြီအထဲကလူမပါဘူးဆိုတော့မဟုတ်တော့တော့အများစုဥဆောင်တဲ့လူတွေကလူစိမ့်နေဖြစ်နေတဲ့အခါကျတော့ပြန်လဲသိမ့်မြတ်မှုဆိုတဲ့ကိစ္စကတော့သိမ့်မကြဘူးတိုးတော်လည်းပဲအနာကျက်သွားပြီမဲ့လေအမာရွတ်တွေပေါ့လေဝူးက heal ဖြစ်သွားပြီ scar တွေရှိတာဒါကျွန်တော်စိတ်ပိုင်းဆိုင်ရာ trauma လို့ခေါ်မှာပေါ့နော်စိတ်ရဲ့ဒဏ်ရာတွေကိုကုစားဖို့တော့အချိန်လေးပေးရပါလိမ့်မယ
်နောက်ကျွန်တော်မသိတာတစ်ခုမေးချင်တာဥပမာဗုဒ္ဓဘာသာတရားပွဲတွေကတော့open to all ပဲလမ်းကလေးမှာမန္တကြီးထိုးပြီးတော့ဘာလို့မဆိုဟုတ်ကဲ့ဒါမှအဲ့အစ္စလာမ်သာသနာတရားဟောတာကြတော့ဗလီထဲမှာဟောတော့တချို့လူတွေကသံတရားဝင်ကြတယ်သူတို့ကသိထိုးတယ်လှုံ့ဆော်တယ်မြောက်ပေးတယ်ဆိုတော့အဲ့အစ္စလာမ်တရားတော်ကပွင့်ပွင့်လင်းလင်းဘုရားဘာသာလူ open to all ဟောလို့မရဘူးလားခင်ဗျာလေဟာ
အဲတိအချက်ကတော့ကျွန်တော်တို့ဘာလုပ်လို့ကျွန်တော်တို့ကအခွင့်ပြုချက်တွေတောင်းရပါတယ်အဲ့တော့ကျွန်တော်တို့တမန်တော်နိမ့်မြတ်အခမ်းအနားလို့ဟာမျိုးတွေကလမ်းမတရားပွဲကြီးတွေဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတမန်တော်နေ့မြတ်အခမ်းအနားဆန်းကြောင်းမှာလောက်တာဆိုဘာသာပေါင်းကြုံကနော်တန်ဃာတော်ကြီးများတွေလည်းတက်ပြီးဟောကြပြောကြပြီးတော့တော်တော်လေးအောင်မြင်ပါတယ်အဲ့လိုလမ်းမီတရားပွဲတွေဖြစ်ပါတယ်ခွင့်ပြုချက်တွေအစစ်အစစ်တောင်းရပါတယ်အခုအဲ့ဒီလိုအထင်မြင်လွဲမှားမှုတွေကိုပြေရှင်းအောင် Mosque ပလီဝတ်ကျောင်းတော်တွေကိုလေးလာဖို့အတွက်ဆိုပြီးတော့ဖိတ်ကြားပြီးတော့ကကျွန်တော်တို့ဒီအစီအစဉ်တွေကျွန်တော်တို့လုပ်နေပါတယ်အစ္စလာမ်နဲ့ပတ်သက်ပြီးတော့ဟိုအထင်မြင်လွဲမှားမှုများကိုလည်းအခုနောက်သတင်းစာရှင်းလင်းပွဲများနဲ့နော် comment ဟိုပါပေါ့ questions islam နဲ့ပတ်သက်ပြီးတော့လူတွေမသိတဲ့986လို jihad လို့ဟာမျိုးအိမ်တော်ပြုမှုနဲ့ပတ်သက်လို့အထင်မြင်လွဲမှားမှုများကိုလည်းပဲသတင်းစာရှင်းလင်းပွဲဒီနဲ့စာရွက်စာတမ်းတွေထုတ်ပြီးတော့ကျွန်တော်တို့ရှင်းလင်းဖြေကြားလျက်ရှိပါတယ်ခင်ဗျာ
ဘုရားဘာသာတရားဝဲကဘုရားဘာသာဘက်ကဘယ်လိုလုပ်ပါလဲဗျာဘုရားဘာသာဘက်ကအဲ့လိုအ
ဲခုနကတခါကြီးဥယျလုံပြောသလိုပါပဲဘုရားဘာသာတရားပွဲတွေလည်းပဲဒီဟိုခွင့်ပြုချက်တောင်းရပါတယ်ခုချိန်ဒီခွင့်ပြုချက်ကတော့အဲ့ဒီခွင့်ပြုချက်ကတော့စီမင်းရတယ်ရှိနေတော့မှာပဲသက်ဆိုင်ရာဒေသန္တရသံဃာနာယကတို့ဒေသန္တရဥချုပ်ကြီးတို့အဲ့ဒီပုဂ္ဂိုလ်တွေရဲ့ခွင့်ပြုချက်ပါမှာဟောတာ
ဟုတ်တယ်ဒီကနောက်ဆုံးမေးချင်တဲ့မိကောင်ကတော့အနာပိုင်းတွေဟာထိတိယောက်ယောက်ဟန်တမ်းမှုမရှိဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်သူတွေဝေဖန်ပါတယ်အဲ့ဒါပြောနိုင်တယ်လို့ပြောပါ
တယ်အဲမှန်ပါတယ်ဒါသမရိုင်းကိုယ်တိုင်ကလက်ခံထားတဲ့ချက်ပါသမရိုင်းရဲ့မင်းကွန်းတွေကတစ်ခုပြီးတစ်ခုကတော်တော်အားတက်စရာလေးတွေကောင်းနေတယ်အဲ့ဒါတွေတကယ်များလက်တွေ့အကောင့်ထဲပေါ်နိုင်ရင်တော့ကျွန်တော်တို့တွေ့ကြတော့ပြဿနာကြီး
ဆိုတော့အနာပိုင်းဆွဲတဲ့မှာသမရိုင်းကြီးမပါဘူးအောက်ထည့်ချင်းက
သမရိုင်းကြီးကိုယ်တိုင်ကပြောနေပြီလေဒီဝန်ထမ်းတွေတတိရှိရှိလောက်ကြပါဥပဒေကိုချက်ချင်းအကောင့်ထဲပေါ်ကြပါဆိုတော့ဒီလိုအပ်ချက်ကြီးကိုနိုင်ငံဦးဆောင်ကြီးကိုယ်တိုင်ကသိနေတဲ့အချက်ပါဒါထပ်ပြီးတော့တက်တည်ပြရတောင်မလို့တော့ပ
ါဆရာတော်ပြပါလို့မြင်ပါ
ဘုံဘုံလည်းဟိုယုံကြည်ပါတယ်တခါကြီးဟိုသမတားကြီးဒါတကယ်တည်ငြိမ်အောင်လှုပ်လာနိုင်လိမ့်မယ်လို့ယုံကြည်ပါတယ
်အောက်ခြေအစင်းကပါ
အောက်ခြေအစင်းစင်းအောက်ခြေအစင်းစင်းကိုအောက်ခြေအစင်းစင်းကတော့ခုချိန်ထိအထက်ကပြောတဲ့အတိုင်းတော့အောက်ခြေထိတော့လုံးဝမပြောင်းသေးဘူးသို့တော့တဖြည်းဖြည်းပြောင်းလာလိမ့်မယ်လို့တော့မျှော်လင့်ထားတယ်ပေါ့နော
်ညီမပါကျေးဇူးတင်ပါ
ကျေးဇူးပါလေခင်ဗျာ
ဘုံဘုံလည်းကျေးဇူးတင်ပါတယ်